ထိုင်းနိုင်ငံမှာနှစ်နိုင်ငံကြားနေဆက်ကုန်သွယ်ရေးပုံမှုလွဲကူချောမွေစေဖို့နှစ်နိုင်ငံချစ်ကြည်ရေးတရအမှတ်1ကိုမတ်လ19ရက်နေ့မှာတရားဝင်ဖွင့်လှစ်လိုက်ပါတယ်။ဒီတရားဖွင့်ပွဲကိုတော့မြန်မာနိုင်ငံဘက်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ထိုင်းနိုင်ငံဘက်ကတော့ဝန်ကြီးချုပ်ပရယုတ်ချောင်းချာတို့လာရောက်ပြီးတော့ဖွင့်လှစ်ပေးခဲ့ကြတာဖြစ်ပါတယ်။အပြည့်အစုံကိုထိုင်းချေဆိုင်ဗီဒီယိုသတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။နှစ်စဉ်ဘဏ်ငွေ38,000ကနေ3,000,000လောက်ထိကုန်သွယ်မှုလုပ်နေတဲ့ထိုင်းမြန်မာနှစ်နိုင်ငံနယ်ဆက်ကုန်သွယ်စီးဆင်းမှုတွေဟာအခုအစ်စ်ဖွင့်လှစ်လိုက်တဲ့ချစ်တီရေတံခါးကြောင့်ပုံမလွယ်ကူချောမွေ့လာစီတော့မှာပါကုန်သွယ်ရေးပုံမလွယ်ကူလာတာနဲ့အမျှနှစ်နိုင်ငံလုံးအတွက်ဖွံ့ဖြိုးတိုးတက်စေဖို့ကိုလည်းရည်ရွယ်သလိုအိန္ဒိယချင်းနှစ်နိုင်ငံကြားမှာလည်းချစ်တီရင်းနှီးမှုတိုးမြင့်တည်ဆောက်နိုင်ဖို့အတွက်ဖြစ်တယ်ဆိုပြီးဒီကနေ့ချစ်တီရေတံခါးဖွင့်ပွဲကိုတက်ရောက်လာခဲ့တဲ့မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကပြောပါတယ်
။ဒီလိုချစ်ချင်းချစ်ချင်းရေးတာနိုင်ငံအခြားရုပ်ပိုင်းဆိုင်ရာပေါင်းစည်းဆက်ဆံမှုကတော့ကနိုင်ငံပြည်သူများအခြားချစ်ချွေပေါင်းစည်းဆက်ဆံမှုတွေကိုလည်းတိုးပြီးနိုင်ငံမှာရှိပါတယ်။ဒီကနေ့နိုင်ငံများနဲ့နိုင်ငံများရဲ့သာယဝါပြောမှုနဲ့ပတ်ရုပ်ချက်တွေကိုပေါ်ဆောင်ပေးနိုင်တဲ့ဒီရာရှိပါပဲ
။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကလည်းမြန်မာနိုင်ငံကနေဒီဖွင့်ပွဲကိုလာတက်ကြတဲ့နိုင်ငံတော်အကြီးအကဲနဲ့တက်ဆိုင်ရာလူကြီးမင်းတွေကိုမင်္ဂလာပါဆိုပြီးမြန်မာလိုနှုတ်ခွန်းဆက်ပြောကြခဲ့ပြီးအခုလိုမျိုးနှစ်နိုင်ငံကုန်သွယ်ရေးတကားပေါက်တစ်ခုထပ်မံဖွင့်လှစ်နိုင်ခဲ့တဲ့အတွက်သူ့အနေနဲ့ဂုဏ်ယူမိပါတယ်ဆိုပြီးပြောပါတယ်
။ဒါကဟိုမြန်မာမှာမနေ့ပိုင်းဒါကလည်းသူ့နဲ့ကုန်ကြပေါ့
ထိုင်းမှာနေဆက်ကုန်သွယ်ရေးအဓိကလမ်းကြောင်းကနေနှစ်နိုင်ငံကုန်စည်ပို့ဆောင်ရေးတွေပုံမတိုးတက်လာတော့မှာဖြစ်ပါတယ်။မြန်မာဟာထိုင်းနိုင်ငံနဲ့အနီးဆုံးမှာရှိနေတဲ့နိုင်ငံဖြစ်လို့နှစ်နိုင်ငံချစ်တည်ရေးဆက်ဆံရေးရင်းချီတည်တဲ့ခိုင်မြဲစေမှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်။အခုတရားအမှတ်1ကိုဖွင့်လှစ်နိုင်တာဟာထိုင်းနဲ့မြန်မာကြားမှာဆက်ဆံရေးပုံမကောင်းမွန်လာတဲ့တည်ရောက်တစ်ခုဖြစ်တယ်လို့လည်းပြောဆိုခဲ့ပြီးနှစ်နိုင်ငံပူးတွဲလှုပ်ဆောင်မှုတွေကြောင့်အောင်မြင်သွားပါတယ်ဆိုပြီးပြောဆိုခဲ့တာပါ။ဒီနှစ်ကိုနှစ်နိုင်ငံကုန်သွယ်ရေးကဘဏ်ငွေ38,000ကနေ3,000,000လောက်ကုန်သွယ်မှုတွေရှိနေပြီးအမှတ်တိတကားကတော့ကားတွေနဲ့ပိတ်ပြတ်နေလို့သွားလာလို့မရသလိုတစ်နှစ်တစ်နှစ်ကိုကားရန်အရှိကြီးတွေကအချိန်နဲ့ကြာနေတာကြောင့်စီးပွားရေးလုပ်ငန်းတွေကုန်သွယ်စီးဆင်းမှုတွေအတွက်ထင်တယ်လို့ခီးမပေါက်ဖြစ်နေရတာပါဒါပေမဲ့ကုန်စည်အများစုကတော့ထိုင်းနိုင်ငံဘက်ကနေသွားကြတဲ့ကုန်ပစ္စည်းတွေသာများပါတယ်အမှတ်တချစ်ကြည်ရဲ့တံခါးဖက်ကိုရည်ပညာအပါဝင်အဖက်ဖက်ကပြည့်စုံအောင်ဆောက်လုပ်ထားတဲ့မဲဆောင်မြောက်ကြီးအမှတ်နဲ့ချစ်ကြည်ရဲ့တံခါးကိုဖွင့်လှစ်နိုင်ခဲ့တာဟာဒီချစ်ကြည်ရဲ့တံခါးအသစ်စီမံကိန်းအတွက်ထိုင်းပတ်ငွေတန်ပေါင်း 4,283 တန်းပုံကျခံပြီးတိစောက်ပေးခဲ့တာဖြစ်ပါတယ်။မဲဆောင်မြောက်ကြီးအမှတ်နဲ့ချစ်ကြည်ရဲ့တံခါးအရှိကတော့မြန်မာဘက်ခြမ်းမှာ4ကီလိုမီတာသာရှိပြီးထိုင်းဘက်ခြမ်းမှာတော့18ကီလိုမီတာရှိပါတယ်ဒီတကားဖွင့်လှစ်လိုက်တဲ့အတွက်ထိုင်းနိုင်ငံဘက်ကကုန်စည်စီးဆင်းမှုတွေကကြံ့ကြာမှုမရှိတော့ဘဲပုံမလွဲကူသွားမှာဖြစ်လို့ထိုင်းနိုင်ငံဘက်ကတော့အ мян ဖွင့်လှစ်နိုင်ရေးကိုကြိုးစားခဲ့တာဖြစ်ပါတယ်ကုန်ကြွေအားလုံးကိုတော့ထိုင်းနိုင်ငံဘက်ကအကုန်ကြခံပြီးဆောက်လုပ်ပေးခဲ့တာဖြစ်ပါတယ်ရှင်